ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့နယ်နာနမ်ကျေးရွာအုပ်စုပေါင်လုံးရွာမှာအစိုးရစစ်တပ်ကဝင်ရောက်ပစ်ခတ်ကြောင်းရွာသားနှစ်ယောက်သေဆုံးပြီးတော့ရွာလူကြီးနဲ့တခြားရွာသားတစ်ယောက်ဖမ်းဆီးခံရတယ်လို့အဲ့ဒီဒေတာကိုတွားရောက်ခဲ့တဲ့ကုညီကယ်ဆယ်ရေးအဖွဲ့ဝင်တစ်ယောက်ကပြောပါရတယ်။
ဒီပစ်ခတ်မှုဖြစ်ပွားချိန်မှာရွာသားတရာကျော်လောက်တောတောင်တွေအတွင်းကိုထွက်ပြေးခဲ့ကြရတယ်လို့လောလောဆယ်မှာဖမ်းဆီးသွားသူတွေကိုမြန်မာထိန်းသိမ်းထားတယ်ဆိုတာကိုလည်းမသိရသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရဲ့ရှင်။ဟုတ်ကဲ့အစိုးရလွှတ်တော်တမ်ရော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပါအဝင်နိုင်ငံရေးအင်အားစုတွေစုပေါင်းပြီးပြည်ထောင်စ
လာရှိုးမျိုးကကိုကြီးကယ်ဆယ်ရေးအဖွဲ့ဝင်တူကအခုလိုပြောပါတယ်
။ဟောဖြစ်တယ်ကတော့လွတ်လပ်ရေးနေ့၄ရက်နေ့ကစပါပါဒီပြည်ထောင်စုကတော့ဒီလာရှိုးမျိုးနဲ့နန်းနန်းအုပ်စုတန်လုံးချင်းရွာဘုန်းတော်ပလောင်ရွာပါလက်နက်ကင်တစုကဝန်တာတော့ဒီပြုတ်နိုင်ပါတယ်။ဒါအဖွဲ့စည်းရတော့ဒီပမာသူ့အစိုးရဘက်ကအရင်ဖြစ်တယ်လို့ကြားပါတယ်။ဒါကမရောက်တော့အဖြစ်သက်ဆန်ရပါပဲ။ဒီလိုမရှိကလို့ဇာရောအရှာလကင်းဝင်ရောက်ပြီးတော့မှချပွေပြီးတော့မှဒီလိုလူတွေကနားမီးတော့မှပြေးကြလို့အတော့ဖြစ်တာတော့အဲဒီရတဲ့အချိန်မှာလူတွေကနားမဲ့လိုက်ပြစ်ကြတော့အလူမရောက်ဒီပါလဲနှစ်ယောက်ကဖမ်းဆီးခံရပါတယ်ဗျ။ညတတိချင်းချွေးရပြီးတော့နောက်တစ်ယောက်ကအိုက်ဆန်တော့တာပေါ့နော်။ဒီတတိအနေအများချုံအောင်သာလဲဆိုတာလည်းမပြရသေးဘူးဗျ။
အခင်းဖြစ်ပွားချိန်မှာရွာသားတရာလောက်ဟာအိုးရင်စွန့်ခွာထွက်ပြေးခဲ့ကြပါတယ်။ထွက်ပြေးချိန်မှာသမင်းဟင်းချက်ပြုတ်တဲ့မီးကိုမငိမ့်တန့်တိုင်ခဲ့တာကြောင့်မီးဖို့ကြောင့်မီးကနေတဆင့်နေနှလုံးမီးလောင်ကျွမ်းခဲ့တယ်လို့လည်းပြောပါတယ်။အခုအခါမှာတော့မန်ပန်ဌာနပြည်သူ့စစ်အဖွဲ့ဝင်တွေကရွာသားတွေကိုပန်လုံးရွာကိုပြန်လာဖို့စစ်ခေါ်ထားကြောင်းနဲ့ပန်လုံးရွာအနီးမှာလာရောက်တက်ဆွဲထားတဲ့ပြည်သူ့စစ်တွေအတွက်နန်းနန်းရွာသားတွေကရိတ်ခတည်ယူပေးနေရကြောင်းဆက်ပြောပါတယ်။
ကျွန်တော်ခုနကျွန်တော်တို့သွားခဲ့တော့ဒီကခံတယ်ကျွန်တော်ကြာတော့မန်ပန်ထားနေဒီသူစီကနေပြန်ဆင့်ခေါ်ပြီးတော့မှရွာထဲကိုပြန်နေတိုင်းတယ်လို့ပြောရပါတယ်လက်ရှိအခြေအနေမှာတော့ဒီနှစ်ခု SSDB အမီရတဲ့နေရာတွေကိုမန်ပန်ထားနေဒီသူစီကနေတော့မှအသာထိုးပြီးတော့မှဝင်ရောက်ပြီးတော့စက်ပြေးတာပေါ့အခုဒီလိုလဲမန်ပန်ထားနေဒီသူစီအဲ့ဒါနာရီခါတွေကနာနာဟုတ်သူကရွာတင်တန့်ခံလို့အချင်းပေါ်ပြီးတော့မှပေါ်လာဆွဲတယ်လို့ဒီလိုနဲ့ဆန္ဒရိတ်ခါတွေတောင်ချီကနေတောင်ပေါ်ချီကိုနေတိုင်းလို့အလက်ကျပို့ပေးနေရတာပေါ့ဒီဆန္ဒရိတ်ခါတွေလည်းရွာတည်တဲ့ဆန္ဒချီကနေပဲတောက်ဆန်ရတယ်လို့ကြားရတယ်
အခင်းဖြစ်ပွားတဲ့ရွာဟာပလောင်ရွာဖြစ်တာကြောင့်ပလောင်လက်နက်ကင်တပ်ဖွဲ့တွေရှိမရှိစစ်ဆေးတာရှိသလိုအနီးအနားမှာလည်းစံပြတိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေရဲ့စခန်းတွေရှိနေတာဖြစ်ပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လက်ရှိရွေးကောက်ခံမြို့သားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန့်ကသူတို့ပါတီကိုပလောင်ရွာသားတွေကလာရောက်တိုင်ကြားတာရှိကြောင်းပြောပါတယ်။
ကျွန်တော်တို့ပါတီကိုလာတိုင်ကြားတာရှိပါတယ်။ကျွန်တော်ပါတီဝင်ကိုလာပြောပြတာပေါ့နော်။ဒီကံပလောင်လူမျိုးတွေကပြောတာတော့ဒီတပ်မတော်လို့ပြောတယ်ခင်ဗျ။မတပ်မတော်လို့ပြောတယ်ဆိုတော့အဲ့ဒီကိုမိုင်းချက်ကပဲနေလာတယ်လို့အဲ့လိုပြောတယ်။အခုလဲကြားနေရတာတော့အဲ့ဒီဆက်တက်ကမှဒီဘက်မှာရှိနေလို့ကျိုးအဲ့လိုကြောက်ပြီးတော့ပြန်ရဲနေတာပေါ့နော်
။ဒီလ9ရက်နေ့ကတော့အစိုးရနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကြားမှာဒီနယ်အဆင့်အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့တွေကိုတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖွဲ့စည်းဖို့ဆွေးနွေးသဘောတူတာတွေရှိခဲ့ပါတယ်။ဦးဆိုင်ဝမ်းလိုင်ခန့်ကတော့ဒေသရင်းကပြည်သူတွေလက်နက်ကင်တပ်ဖွဲ့တွေပါဝင်ဖွဲ့စည်းပြီးစောင့်ရွက်စီလိုကြောင်းပြောပါတယ်
။ကျွန်တော်အနေနဲ့ပြောချင်တာကတော့ဒီလိုက်နယ်မကပါဘူးလားရှုံနမ်တူပေါ့နော်။အဲ့ဒီမှာလည်းစီးပွားမှုတွေဖြစ်တယ်၊ရွာတွေမြှို့တယ်ပေါ့နော်။ရွာသားတွေဆက်ပြေးနေရတယ်၊အခြေစားတွေမှာလည်းကျွန်တော်ဒီဘာဝိုင်းဝန်းသိချင်းပေးတဲ့ပေါ်ရလေမရှိဘောနော်ကျွန်တော်မြင်မိတာကတော့မြင်ပြင်နေတာပေါ့နော်ဥမာတို့ SSDP SSA ဆိုလဲတို့ဒီဆိုင်ရေးရုံးလည်းရှိတယ်ပေါ့နော်အဲဒီကနေတင်ပေါ့နော်ဒီကခံပြည်သူလူထုတွေပူပေါင်းပါဝင်တဲ့ပြီးတော့ဒီဒေတာတွေအဖွဲ့တိုင်းတဲ့အဖွဲ့တွေပါဝင်တဲ့ဟာတွေပို့ဆိုဆောင်ရေးအဖွဲ့တွေဆိုပို့ဆိုဖျောက်လိမ့်မယ်လို့ကျွန်တော်တို့မြင်ပါပေါ့နော
်နာမည်အပတ်တွင်းမှာတော့ NC ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တယောက်မဲ့ပြည်တော်စုငင်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပဖို့ရှိနေပါတယ်ဒီငင်းချင်းညီလာခံကိုတော့ပလောင်တက်ဖွဲ့နဲ့ရှမ်းပြည်တက်မတော် SSA မြောက်ပိုင်းအပါအဝင် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့ကျော်ကတယောက်ဖို့ညှင်းဆို့ထားပါတယ်